ဆူဇလန်နိုင်ငံမှာကျင်းပနေတဲ့ယူကရိန်းငြိမ်းချမ်းရေးနိုင်ငံတကာညီလာခံရဲ့ဒီကနေ့တနင်္ဂနွေနေ့ဆွေးနွေးမှုတွေမှာစားနပ်ရိက္ခာဖူလုံရေးနျူကလ িয়ার ကပ်ဘေးကိုရှောင်ရှားနိုင်ရေးယူကရိန်းကနေခေါ်သွားတဲ့ကလေးတွေရုရှားထံကပြန်လည်ရရှိရေးကိစ္စတွေကိုအဓိကဆွေးနွေးဖို့အစီအစဉ်ထားပါတယ်။နှစ်နှစ်ကျော်ကြာရုရှားကျူးကျော်မှုကြောင့်စတင်ခဲ့တဲ့စစ်ပွဲကိုဆုံးသတ်နိုင်ရေးနိုင်ငံပေါင်း90ကျော်ကခေါင်းဆောင်တွေထိပ်တန်းတာဝန်ရှိသူတွေဆူဇလန်နိုင်ငံအပန်းဖြေတောင်ပေါ်မြို့ဖြစ်တဲ့ဒီဘာဂန်စတော့မှာမနေ့ကစပြီးတော့နှစ်ရက်ကြာတွေ့ဆုံဆွေးနွေးနေကြတာပါ။ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကတော့သူ့ရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကိုညီလာခံတက်လာကြတဲ့ကမ္ဘာခေါင်းဆောင်တွေထောက်ခံတာကြောင့်စစ်ပွဲအဆုံးသတ်နိုင်မဲ့အဆိုပြုချက်ကိုရုရှားထံတင်ပြနိုင်ဖို့လည်းမျှော်လင့်နေပါတယ်။ကမ္ဘာကြီးအတွက်ငြိမ်းချမ်းရေးဟာဘလောက်အတိတ်ပဲရှိတဲ့ရေရှည်တည်တံ့အောင်ဘလို့လုံနိုင်တယ်ဆိုတာကိုဝိုင်းဝန်းစဉ်းစားဆုံးဖြတ်ကြရလိမ့်မယ်လို့လည်းယူကရိန်းသမ္မတကမနေ့တုန်းကညီလာခံမှာပြောကြားခဲ့ပါတယ်ခင်ဗျာ။